စာနဲ့ရင်ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးမယ့်တနေ့တာသတင်းအသံလွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။တင်ဆက်ပေးသွားမယ့်သတင်းတွေကတော့ WWDC 2020ပွဲအချိန်ဇယားကို Apple ထုတ်ပြန်နေဆိုတဲ့သတင်း၊သတင်းအချက်အလက်ဗဟိုဌာန E-Government Integrated Data Center ကို2022မှာအပီးတည်ဆောက်ရန်ရထားမှုဆိုတဲ့သတင်း၊ Australia အစိမ့်မြင့်ပညာရေးသင်တန်းများကို Online မှာအခမဲ့လေ့လာနိုင်မယ်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ WWDC 2020ပွဲအချိန်ဇယားကို Apple ထုတ်ပြန်နေဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Apple ဟာပထမဆုံး digital မှာပြုတ်လုံမဲ့ WWDC 2020ပွဲအချိန်ဇယားကိုထုတ်ပြန်လိုက်ပါတယ်။ digital မှာပြုတ်လုံမဲ့ WWDC ပွဲဟာဒီနှစ်ရဲ့အကြီးမားဆုံးပွဲဖြစ်ပြီးတော့ developer အခမဲ့တက်ရောက်နိုင်မယ်လို့ Apple ကပြောခဲ့ပါတယ်။ WWDC ပွဲအတွက်အဓိကအချက်တွေကိုဇွန်လ22ရက် Pacific အချိန်နနက်10နာရီမှာပြုတ်လုံပြီးတော့ Apple Park ကနေဓာတ်ရိုက်ထုတ်လွှင့်သွားပါမယ်။ developer တွေနဲ့ Apple သုံးစွဲသူတွေက apple.com, Apple developer app, AppleDeveloper website နဲ့ Apple TV အပြင် YouTube မှာပွဲကိုကြည့်ရှုနိုင်ပါတယ်။ WWDC 2020ပွဲကိုဇွန်လ23ရက်ကနေ26ရက်အထိပြုလုပ်ပါမယ်။ပွဲအတွင်းမီးပညာနဲ့ဒီဇိုင်းအလေးပေး engineer ပိုင်းဆွေးနွေးမှုတရာကျော်ကျင်းပဖို့ Apple ကစီစဉ်ထားပါတယ်။ Pacific အချိန်နနက်10နာရီတိုင်း Apple Developer App နဲ့ Apple Developer website မှာ video အသစ်တွေတင်သွားမယ်လို့သိရပါတယ်။ဇွန်လ18ရက်မှာတော့ Apple Developer Forum အသစ်တွေအားလုံးကို Appleထုတ်ပေါ်မိတ်ဆက်ပြီးတော့နည်းပညာဆိုင်ရာအမေးအဖြေကို Apple Engineer 1000ကျော်နဲ့ပြုလုပ်နိုင်ပါမယ်။ WWDC ပွဲစတင်ကျင်းပတဲ့နေ့မှာလူတိုင်းက Forum ဆွေးနွေးပွဲကိုရှာဖွေကြည့်ရှုနိုင်ပါတယ်။ Apple Developer Program အဖွဲ့ဝင်တွေပဲမေးခွန်းမေးနိုင်မယ်လို့လည်းသိရပါတယ်။ဆက်လက်ပြီးသတင်းအချက်အလက်ဗဟိုဌာန E-Government Integrated Data Center ကို2022မှာအပြီးတည်ဆောက်ရန်ရထားမှုဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနရဲ့သတင်းအချက်အလက်ဟုတ်ထားနာ e-government integrated data center ကိုနေပြည်တော်တွင်2022ခုနှစ်ဩဂတ်လအတွင်းပြီးဆုံးအောင်ရထားဆောင်ရွက်နေကြောင်းအမြင့်အတွင်းဝင်ဦးဝင်းခန့်ကပြောပါရယ်နေပြည်တော်မှာဇွန်လ10ရက်နေ့လယ်ပိုင်းကကျင်းပခဲ့တဲ့ပြည်သူအထက်စတုထတစ်နှစ်တာကာလအတွင်းဆောင်ရွက်ချက်များနဲ့ပတ်သက်တဲ့သာသနာရေးနဲ့ယဉ်ကျေးမှုဝင်ကြီးဌာနနဲ့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝင်ကြီးဌာနတို့ရဲ့သတင်းစာရှင်းလင်းပွဲမှာအမြင့်အတွင်းဝင်ဦးဝင်းခန့်ကပြောဆိုခဲ့တာပဲဖြစ်ပါတယ်မြန်မာ e-government master plan နဲ့အညီElectronic အစိုးရအောင်မြင်စွာဆောင်ရွက်နိုင်ရန်ဦးဆောင်မှုပူးပေါင်းဆောင်ရွက်မှုနဲ့နည်းပညာကဏ္ဍ၃ရပ်ကိုဦးဆောင်ကော်မတီလုပ်ငန်းကော်မတီဆက်ကော်မတီများဖွဲ့စည်း၍ဆောင်ရွက်လျက်ရှိပါကြောင်းထို့သောဆောင်ရွက်ရာမှာ e-government စနစ်တွင်အရေးကြီးတဲ့ integrated data center ကိုနေပြည်တော်တွင်2022ခုနှစ်ဩဂတ်လအတွင်း PC အောင်ကြာထားဆောင်ရွက်နေပါကြောင်းအမြင့်တဲ့အတွင်းဝင်ကထည့်သွင်းပြောဆိုခဲ့တာပဲဖြစ်ပါတယ်။သတင်းအချက်အလက်ဗဟိုဌာန e-government integrated data center ကိုကိုရီးယားသမရနိုင်ငံစီးပွားဖွံ့ဖြိုးတိုးတက်မှုပူးပေါင်းဆောင်ရွက်ရေးရန်ပုံငွေမှာချင်းငွေကန်ဒေါ်လာ 63.009 သန်းနဲ့တည်ဆောက်တာဖြစ်ပါတယ်။ Data Center ကိုအုပ်ချုပ်ရေးအချက်အချာကြတဲ့နေပြည်တော်မှာတည်ဆောက်သွားမှာဖြစ်ပြီးတော့တဘာဝဘေးကြောင့်အချက်အလက်များပျက်စီးဆုံးရှုံးခြင်းမှကာကွယ်ရန်ကီလိုမီတာ400กว่าဝေးတဲ့တန်လင်းမြို့နယ်မှာ Disaster Recovery Center တစ်ခုကိုပါတည်ဆောက်သွားမှာပဲဖြစ်ပါတယ်။ E-Government Integrated Data Center မှာမြန်မာနိုင်ငံရဲ့ကိုပိုင် Cloud ကိုတည်ဆောက်သွားမှာဖြစ်တဲ့အတွက်လည်းမိမိနိုင်ငံကသတင်းအချက်အလက်တွေကိုပြင်ပနိုင်ငံမှာထားစရာမလိုဘဲနဲ့ပြည်တွင်းမှာပဲထားရှိနိုင်မယ်လို့ဆိုပါရယ်သတင်းအချက်အလက်ဆုံးရှုံးမှုတွေကိုကာကွယ်ဖို့အတွက် backup 3မျိုး cloud backup စတာတွေကို2မျိုးစလုံးမှာထည့်သွင်းတည်ဆောက်မှာဖြစ်ပြီးတော့အပြန်အလှန်ချိတ်ဆက်ထားမှာဖြစ်တယ်လို့လည်းသိရပါရယ်နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ Australia အစိမ့်မြင့်ပညာရေးသင်တန်းများကို online မှာအခမဲ့လေ့လာနိုင်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်Australia အစိမ့်မြင့်ပညာရေးသင်တန်းတွေကို online မှာအခမဲ့လေ့လာနိုင်မယ့်အခွင့်အရေးကိုညှင့်တင်ဖို့အတွက် Australia ကုန်သွယ်ရေးနဲ့ယင်းနှိမ့်မြုပ်နှံမှု Commission Australia က Starry with Australia အမည်နဲ့ campaign တစ်ခုဆောင်ရွက်ထားတယ်လို့သိရပါတယ်။စီးပွားရေး၊ Digital နည်းပညာ၊ STEAM ပညာရေး၊ကျန်းမာရေး၊သင်ပြနည်းစတဲ့ပညာရပ်ဆိုင်ရာသင်တန်းတွေကိုဩစတြေးလျတက္ကသိုလ်တွေက online မှာသင်ကြားပို့ချပေးမယ့်အစီအစဉ်ဖြစ်ပါတယ်။သင်တန်းတွေကိုဇွန်လ30ရက်နောက်ဆုံးထားစာရင်းသွင်းရမှာဖြစ်တယ်လို့သက်ဆိုင်ရာတက္ကသိုလ်တွေကပေးအပ်တဲ့ digital certificate ကိုလည်းအခမဲ့ရရှိမှာဖြစ်တယ်လို့သိရပါတယ်။သင်တန်းတက်ရောက်လို့သူတွေအနေနဲ့ www.futurelearn.com/course/collection/study-australia မှာစုံစမ်းနိုင်မှာပဲဖြစ်ပါတယ်။အခုတင်ဆက်ပေးသွားတဲ့သတင်းတွေကတော့နိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ဆာနယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။ အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာကစားဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုင်းနာဆောင်ရွက်ကနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဦးဝင်းမြင့်မို့ပါ။